နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF ဟာဒီနှစ်အတွက်ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုကိုမှန်းထားတာထက်ညော့နေသွားလိမ့်မယ်လို့ပြောသွားပါတယ်။ကမ္ဘာမှာစီးပွားရေးပြဿနာတွေအကြီးအကျယ်ပေါ်မဲ့ခင်ပို့ပြီးတော့ကြီးလာရင်လို့ IMF ကစီးပွားရေးကျွမ်းကျင်သူတွေကပြောသွားတာပါ။စီးပွားရေးကောင်းတဲ့နိုင်ငံတွေမှာစီးပွားရေးဆုတ်ယုတ်ကိန်းရှိပြီးတော့တရုတ်လိုမျိုးအကောင်းဆုံးပြုတဲ့နိုင်ငံတွေအနေနဲ့အဲ့ဒီရိုက်ခတ်မှုကိုပို့ပြီးတော့ခံစားရလိမ့်မယ်လို့ IMF အကြီးအကျယ် Olivia Blanchett ကပြောပါတယ်။ဒါပေမဲ့လေစီးပွားရေးဖွံ့ဖြိုးရေးနိုင်ငံတွေမှာတော့ရုတ်တရက်စီးပွားထိုးကြတာမျိုးမဖြစ်နိုင်ဘူးလို့ကမ္ဘာဗန္ဒာရေးလောကမှာအထူးအရေးကြီးတဲ့အရာရှိတွေဂျပန်နိုင်ငံမှာဒီသတင်းပတ်ထည်တွေးဆနေကြချိန်မှာပဲ IMF ကထုတ်ပြန်တဲ့အစီရင်ခံစာမှာပြောထားပါတယ်။ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကဒီနှစ်မှာ 3.3 ရာခိုင်နှုန်းပဲရှိမှာဖြစ်ပြီးတော့ဇူလိုင်လကခန့်မှန်းထားခဲ့တဲ့ 3.5 ရာခိုင်နှုန်းကနေလျော့ကျသွားတာဖြစ်ပါတယ်ရှင်။